ပြည်တွင်းစစ်ချုပ်ငြိမ်းမှုအတွက်ဘာသာကြီး၄မျိုးကတက်ဆိုင်ရာဘာသာအလိုက်ဆူတောင်းနည်းတွေနဲ့ဆူတောင်းခဲ့ကြပါတယ်။အခမ်းအနားကိုတက်ရောက်လာတဲ့ရန်ကုန်တိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဓာယီဝင်ကြီးဦးမြင့်တောင်းကတိုင်းပြည်အေးချမ်းမနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာမှာဖြစ်ကြောင်းနဲ့တိုင်းပြည်ငြိမ်းချမ်းမှုအတွက်ဘာသာကြီး၄မျိုးကဆူတောင်းပေးဖို့တိုက်တွန်းခဲ့ပါတယ်
။ကိုယ်နိုင်ငံတိုးတဲ့ဖွံ့ဖြိုးမှသာလေအဓိကကြောပြောနေတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကလည်းဒီပေါ်မှာပဲတိုင်းပြည်ရဲ့တည်ငြိမ်အေးချမ်းမှသာလျှင်သူ့ကိုလာမယ့်ဆိုတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တိုင်းပြည်ရဲ့ညီညာရမယ်တည်ငြိမ်စီဝနိုင်ငံရေးတည်ငြိမ်မယ်ဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကစိတ်ချလက်ချလာရောက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့ကိုယ်ရောနိုင်ငံရဲ့စီဝါရေးတိုးတဲ့ဖွံ့ဖြိုးမှုအလားအလာတွေဒါကောက်လာမယ်ဖြစ်ပါတယ်။ဒါကြောင့်မလို့ဒီအားလုံးဒီအခြေခံအားလုံးကိုပြန်ပြီးတော့ကျွန်တော်ချုပ်မယ်ဆိုရင်တော့အားလုံးဒီတိုင်းရင်းသားအားလုံးစီအောင်ညီညွတ်ကြပါမယ်။ညီညာရေးတရားထားပါမယ်။အားလုံးဒီပါလာပေါင်းတို့ကကြွလာတဲ့ပုံပုံများမိတာတရားများရှေ့ထားပြီးတော့ညဉ့်ညာရေးအတွက်ဆူတောင်းပေးကြပါလို့ပြောကြရင်းနဲ့ကျွန်တော်ညီကိုချုပ်ပါတယ
်ပါလာပေါင်းတို့ချစ်ချင်ညီညွတ်ရေးဥက္ကဋ္ဌဦးစိတ်ဝင်းအောင်က2008ဖွဲ့စည်းပုံအခြေခံဥပဒေကိုအသေးရေးဆွဲမယ်ဆိုရင်ညီချင်းရေးရဖို့အခက်အခဲရှိနိုင်တယ်လို့အခမ်းအနားမှာပြောကြားခဲ့ပါတယ
်လိုလေကူကူနဲ့ကိုချိုက်တာကိုဆွဲခုနပြောပြောနေတဲ့တချို့ခေါင်းဆောင်တွေပြောပြောနေတဲ့ဒါမှမဟုတ်ဆွဲထားတဲ့ဖွဲ့စည်းပုံချုပ်ပုံအခြေခံဥပဒေလို့ပြောနေတယ်မဟုတ်ပါဘူးကျွန်တော်တို့အားလုံးသဘောတူညီချက်နဲ့ဆွဲထားပြီးတော့2008ခုနှစ်ဖွဲ့စည်းအချုပ်ပုံအခြေခံဥပဒေကိုကျွန်တော်တို့အတည်ပြုထားတာပါကျွန်တော်တင်ပြချင်တာဘာကိုတင်ပြချင်တယ်လဲဆိုရင်အဲ့ဒီလောက်ထားတဲ့ဖွဲ့စည်းအချုပ်ပုံအခြေခံဥပဒေကိုအသက်ပြန်လုပ်မယ်ဆိုရင်ငင်းချင်းရရယူထားပြီးတော့မှတိဆောက်ရေးတွေလုပ်ဖို့အတွက်စောင့်နေသောအခြားအဖွဲ့ချစ်ဖွဲ့ရှိနေတယ်အချိန်နေအလကားကုန်မယ်အဲ့တော့ကျွန်တော်တင်ပြချင်တာကတော့ကျွန်တော်ဆောင်းပါးထဲမှာလည်းရေးလိုက်အမြင်ရထားကြီးမမြင်ဖြင့်လက်မှတ်မထိုးတဲ့လူတွေလောကရထားနဲ့ပဲဒီဖက်ဒရယ်ပြည်တော်စုကြီးတိဆောက်နိုင်ဖို့အတွက်နောက်ကပဲလက်ခဲ့တော့ရှိတဲ့လူနဲ့ကျွန်တော်တို့ရှေ့ကနေသွားမယ်လို့ကျွန်တော်ဒီလိုလေးရေးပြီးတော့ပို့ထားတယ
်။ဘာသာပေါင်းစုံချစ်ချစ်ညီညွတ်ရေးနိုင်ကအငိမ့်စားတန်အမတ်ကြီးဒေါက်တာဦးလာမောင်ကတိုင်းပြည်အေဂျင့်တာယာဖို့အတွက်27ပေလုံးကြီးလာခံကိုတိုင်းရင်းသားပြည်သူတွေဝိုင်းဝန်းပါဝင်ကြဖို့တိုက်တွန်းခဲ့ပါတယ်
။ပြည်တွင်းတည်ငြိမ်ရေးချမ်းမှုဟာကျွန်တော်တို့နိုင်ငံအတွက်အင်မတန်မှအခြေအနေဖြစ်နေတဲ့အတွက်ခဏိကျွန်တော်တို့ရဲ့တိုင်းသားညီကိုမောင်နှမတွေနဲ့တကွပြည်သူများအားလုံးကနော်ကျွန်တော်တို့ပြည်တွင်းတင်ကြီးရဲပထမပြည်တွင်းတင်ကြီးချင်းဒုတိယပြည်တွင်းတင်ကြီးအေချိုင်းတတိယဆိုတဲ့နော်ဆောင်မုတ်ကိုကင်ပြီးတဲ့ခါကျတော့27မြလုံးကြီးကံကံအောင်မြင်အောင်ကျွန်တော်ဝိုင်းဝန်းပြီးတော့နော်ဝိုင်းပြီးတော့စူးစမ်းဆောင်ရွက်ပြရမယ်လို့ကျွန်တော်တို့
အခမ်းအနားကိုဗုဒ္ဓဘာသာဝင်တွေအစ္စလာမ်ဘာသာဝင်တွေဟိန္ဒူဘာသာဝင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေတက်ရောက်ခဲ့ကြပါတယ်ဘာသာပေါင်းစုံချစ်ချစ်ညီညွတ်ရေးအဖွဲ့ကို2008ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ